VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်းမြတ်မော်ပါ။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်နာရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှားယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တများလာပါတယ်။ mobile app တွေကိုတုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ covid နဲ့ပြီးကြောင်းလို့ဆိုင်တွေအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဝင်အဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်ရာတိကိုသွားစီရမလို့ပဲနဲ့online တစ်ဆင့်မှာပြီးအိမ်ကြီးကိုလာရပြီးပို့ပေးရ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့ရင်းတော့ဆိုလို့ရှိရင်ကား CEO မှဆိုင်အောင်အရောက်တောင်းမှဈေးကိုရောက်တောင်းမှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါဘူးခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်တွေကကိုယ်အခက်ကိုယ်ခန့်တဲ့ကိုမထွက်ဖက်တော့လဲဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ချီကို delivery service နဲ့မှာလို့ရတယ်ဆိုတော့ဟိုအရင်တော့ပို့ပြီးအဆင်ပြေလာပါတယ်
အဲ့တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစခင်တော့ကြာတော့ချက်ပီးတာအစားအစာတွေပုံများရပါတယ် ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး grab food တွေကလည်းမှားပြီးတော့အိမ်တိလာပို့တာမျိုးပိုရှိတယ်မှအခုဟိုဟာ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလားဟာမျိုးတွေလည်းရတယ်နောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလားအိမ်သာစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့ဒီမော့တိုက်တဲ့ရေအားစအကုန်လုံး online နေပြီးတော့တခြားကြည့်ပြီးဈေးတွေပါ compare လုပ်ပြီးတော့အိမ်နေတော့ဒီမှာပို့ပြီးမှာလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်ဝန်ဆောင်မှုတွေတော်တော်များများရှိလားဥမာဟိုကိုမှာတဲ့ company တိုင်းရဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုင်တဲ့ pumping ဟို indoor plant တွေမှာတာအစသူတို့ကကလေးရနေပြီးတော့ဟိုဟာ courier service ပေါ့နော်ကလေးရနေပြီးတော့ပို့ပေးတဲ့ company တခုကိုတုံးပြီးတော့အိမ်နေရောအစ်ပို့ပေးရတာပို့များလာကြတယ်ဆိုလူကြက်လာဆိုင်တယောက်ဆိုင်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်တော်ပြီးအိမ်ထိမပို့ပေးနိုင်တာပေါ့တော့ခလေက service တစ်ခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိရောက်ပို့ပေးတဲ့ service တွေပို့များ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိတဲ့အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မြို့ကတိုးတက်မှုလို့မြင်ပါတယ်
COVID မစခင်တော့လေ food delivery service ပေါ်ကြအများကြီးမရှိဘူးလေတစ်ခုနှစ်ခုလောက်ပဲရှိရတယ်သူတို့ပြန်ပက်လည်းတိတ်မရှိတော့မှန်တယ်ပြောရရင်တော့အဲ့လောက်ထိလေလူတွေကလည်းတိတ်မမှားကြဘူးသူတိတ်ပြီးတော့ပေးချာချာမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းလည်းပါလို့မရမှာလို့ရချင်တဲ့အမှားရမယ်အဲ့လိုမျိုးပေါ့တော့အခုကျတော့ service payment company ကပုံများလာတော့ပြန်ပက်တယ်ပုံများလာကြမလို့ဒီ company ကမပေးဆိုရင်တော့ company ကအဲ့ဆက်ကောင်းတဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုရင်နောက် company တစ်ခုရှိရဲဆိုတော့အဲ့လိုမျိုးရွေးစရာတွေပို့များလာတော့သူတို့ရဲ့ standard တွေလည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုဟိုနည်းနည်း view ဆိုက်တဲ့ဟာလည်းပို့ပြီးတော့အရင်အဆက်ထားလို့ရှိရင်ပို့များလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ
် internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာဤပညာကိုမတုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပိုပြီးမြင်သာလာပါတယ
်အခုဆိုလို့ရှိရင်ဟို grab food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းကိုယူနေပြီဟိုဟာချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာဟာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲ့ကြောင့်မလို့အရင်ကဆက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့သူတို့ delivery company တို့များရတယ်သူတို့ရဲ့ business ကအခုအရင်ရေးအရေးပါလာရတဲ့ကြောင့်မလို့ပေးချာလုပ်ပေးတယ် delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးတော့လုပ်တဲ့ဟာတွေကပို့လို့လာတယ်ကျွန်တော်တွေ့ရတယ်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတုံးတာတို့ပြီးလို့ရ6ပေအကွာနေစစ် PC တွေကိုပေးရမျိုးအဲ့လိုဟာမျိုးတွေသူတို့ train တစ်ချက်လုပ်ထားတယ်တွေ့ရမှာ customer service ဘိုင်းမှာလည်းအရင်ထက်သာလို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ပဲမရောက်နေပါဘူးလည်းအတိလို့တာအစားအရင်ကဆိုင်တော့အများကြီးပူကောင်းလာတယ
်။ကိုဗစ်ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမမဟုတ်ဘူးပေါ့နော်။ဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြတယ်ပေါ့လေ။ဆိုတော့ ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့နော်နေနေထိုင်ရေးစားရေးတောက်ရေးအလုပ်ကအစအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုဟာမတ်လလောက်ကုန်နေတဲ့ရန်ကုန်မှာပိတ်သွားတော့ဆိုင်တွေမှာတွားပြီးတော့တိတ်မဝယ်ရဲလို့ဒီဖြစ်တဲ့ဟိုကော COVID-19 ကဘယ်လောက်အခြေအနေစိုးမလဲမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတော်ရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှားပြီးအိမ်နေအောင်အထိရောက်လာတဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာအခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေရော online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်မနှေးနေသေးအခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အပြည့်တစ်ခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့သူတို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့ပေးမယ်ဒီနားမှာဘယ်သူကပို့မယ်ဆိုပြီးစနစ်ခွဲလိုက်ပြီးလောက်လိုက်တော့အာပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်အရင်ကထားလို့ရှိရင်လေ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလသွားရလာရအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးပုံပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထပ်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျွန်မစုမြတ်ပါပါ